ကမ္ဘာတစ်လောကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာ12သန်းကျော်သွားပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ဒီထဲမှာ American နိုင်ငံကအကူးစက်ခံရသူ3သန်းကျော်နဲ့ကမ္ဘာတစ်လောအကူးစက်ခံရသူစုစုပေါင်းရဲ့4ပုံတစ်ပုံရှိပြီးကူးစက်မှုအများဆုံးဖြစ်နေပါတယ်။ဗုဒ္ဓဖူးနေကတော့တရအတွင်းအကူးစက်ခံရသူ6သန်းကျော်နဲ့အများဆုံးဆန်ချိန်တင်ခဲ့တာပါ။ California, Texas, Tennessee, အနောက် Virginia နဲ့ Utah ပြည်နယ်အပါအဝင်အ ਨੇ စုံပြည်နယ်၅ခုမှာဗုဒ္ဓဖူးနေကကူးစက်ခံရသူစံချိန်တင်များသွားခဲ့တာဖြစ်ပါတယ်။ Arizona, California, Florida နဲ့ Texas ပြည်နယ်တွေကကျန်းမာရေးအရာရှိတွေကလည်းသူတို့ပြည်နယ်တွေကဆေးရုံတွေမှာရှိတဲ့အထူးကျန်းမာကုသဆောင်တွေမှာလူနာတွေပြည့်လို့နေပါဖြစ်နေကြပြီလို့ပြောပါတယ်။ American နိုင်ငံမှာ COVID-19 ကြောင့်သေဆုံးသူက33,000ကျော်ရှိနေပြီးဒါဟာကမ္ဘာတစ်လောကဒီယောဂါကြောင့်သေဆုံးသူစုစုပေါင်းရဲ့4ပုံတစ်ပုံလောက်ရှိနေတာပါ။အခုလိုဒီကာယောဂါဒဏ်ကိုဆွတ်ဆွတ်ဝါးဝါးခံခဲ့ရတဲ့အမေရိကန်နိုင်ငံကသမ္မတဒေါ်နယ်ထရမ့်က WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ဒီကာယောဂါဆန်ရံတုံ့ပြန်မှုတွေကိုဝေဖန်ပြီးအဖွဲ့ကနေတင်ဝင်နှုတ်ထွက်ဖို့လှုံ့ဆော်ခဲ့တဲ့နောက်နှစ်ရက်အကြာခြေတပရင်းနေမှာပဲ WHO ကသူတို့ရဲ့ကာယောဂါဆန်ရံတုံ့ပြန်မှုတွေကိုဆန်းစစ်ဖို့လွတ်လပ်တဲ့စုံစမ်းရေးအဖွဲ့ကိုဖွဲ့ခဲ့ပါတယ်။နောက်ဆုံးလေ့လာချက်တွေအရဒီကိုရိုနာဗိုင်းရပ်စ်ပိုးဟာကိုဝင်ဆောင်မိခင်တွေမှာမမွေးဖွားတဲ့ကလေးငယ်တွေကိုပါကူးစက်နှံကြောင်တွေ့ရှိခဲ့တာပါ။